အင်တာနက်မှာချက်လက်တွေကိုဖွင့်ချနေတဲ့ WikiLeaks website ထူထောင်သူ Julian Assange ကိုဒီနေ့ပဲဖိရှားရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။လိမ္မာဆိုင်ရာစော်ကားမှုဆွဆွဲခြင်းနဲ့ဆီရီနိုင်ငံမှာတရားစွဲခံထားတဲ့အတွက်ပြန်ဖို့ခံရမှာကိုရှောင်ရှားပြီး2012ခုနှစ်ကခေလွန်နေတဲ့လန်ဒန်မြို့ကအီကွေဒေါ်တန်ရုံမှာပဲဖမ်းဆီးခံခဲ့ရတာပါ။ဆီရီနိုင်ငံကနောက်ပိုင်းမှာစုံစမ်းစစ်ဆေးမှုတွေကိုရုတ်သိမ်းလိုက်ပြီးမှလည်းအမေရိကန်စိုးရရဲ့လေးဝဲချက်ထောက်ထားတွေကို WikiLeaks website မှာပေါ်ပြခဲ့မှုတွေဖိရှားအနာဗန်ဒီကဖမ်းဆီးပြီးအမေရိကန်ကိုလွှဲပြောင်းပေးမှဆိုရင်းနဲ့အတွက်တန်ရုံမှာဆက်လက်ခေလွန်နေတာလည်းဖြစ်ပါတယ်။တရားရုံးကစင့်ခေါ်လာကိုပြက်ကွက်မှုနဲ့2012ခုနှစ်ဇွန်လထဲမှာပဲဗြိတိန်အနာဗန်ဒီထုတ်ပြန်ထားတဲ့ဖောင်ရန်နဲ့အစမ်းကိုအီကွေဒေါ်တန်ရုံမှာဒီနေ့ပဲဖမ်းဆီးလိုက်တာဖြစ်တဲ့အကြောင်းလဲဖိရှားရဲတပ်ဖွဲ့ကကြေညာချက်မှာဖော်ပြခဲ့တာပါ။အီကွေဒေါ်ဆိုရကခေလွန်ဝင်ပြန်လည်ရုတ်သိမ်းလိုက်ပြီးတော့တမ်မကြီးကရဲတပ်ဖွဲ့ကိုတန်ရုံမှာလာရောက်ဖမ်းဆီးဖို့ဖိတ်ခေါ်ခဲ့တာလို့လဲကြေညာချက်မှာဖော်ပြထားပါတယ်။အီကွေဒေါ်တမ်မလင်နမိုရီနိုကတော့အစမ်းရဲ့အပြုမူတွေပေါ်တိမခံနိုင်တော့တဲ့အတွက်ဆက်လက်လက်မခံတော့ဖို့ဆုံးဖြတ်ခဲ့တဲ့အကြောင်းဒီနေ့ပဲဗီဒီယိုနဲ့ကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြပါ။တန်ရုံမှာခေလွန်နေစဉ်ခွင့်ပြုချက်မရပဲ electronic ကိရိယာတွေတက်စင်တာလွန်ရွေးကင်မရာတွေကိုမမြင်နိုင်အောင်ဖုတ်ကွယ်ထားတာလွန်ရွေးစောင့်နေပေါ်လက်မခံနိုင်တော့တဲ့ဆက်ဆံပုံတွေအပြင်တန်ရုံရဲ့လွန်ရွေးဆိုင်ရာအချက်လက်ဖိုင်တွေကိုခွင့်ပြုချက်မရပဲကြည့်ရှုရတဲ့ရှိကြောင်းလဲအီကွေဒေါ်သမ္မတကပြောဆိုခဲ့တာပါ။ Vatican Catholic Christian ကျောင်းတော်နဲ့ပတ်သက်တဲ့အထောက်အထားတွေကိုမကြတဲ့ငါဖွင့်ချခဲ့ပြီးနောက်ပိုင်းမှာရောဒီမတိုင်ငင်မှာပါ WikiLeaks ကလုပ်ပေါ်ကံပဲ့တွေသူ့ကိုလာရောက်တွေ့ဆုံခဲ့တာတွေရှိကြောင်းနဲ့ဒီချက်ဟာတခြားနိုင်ငံရဲ့ပြည်ရင်းရေးတွေကိုစွပ်ဖက်နေတဲ့ဖွဲ့စည်းတစ်ခုနဲ့ဆက်လက်ပတ်သက်နေစေဖြစ်တယ်ဆိုတာကိုပြသရရောက်တဲ့အကြောင်းလဲအီကွေဒေါ်သမ္မတကပြောဆိုခဲ့ပါတယ်။